ထိုင်းနိုင်ငံကကမကဋ္ဌလုပ်ကျင်းပါမယ်ရွှေပြောင်းဝင်ရောက်သူများဆိုင်ရာအစည်းအဝေးပွဲကိုတက်ရောက်မယ်အကြောင်းမြန်မာအစိုးရကအတည်ပြုပါရယ်ဒေစီပြေဒုက္ခသည်တွေအရေးဖြေရှင်းနိုင်ဖို့လူကုန်ကူးမှုတိုက်ဖျက်ရေးကိုဒေသတွင်အစိုးရတွင်နဲ့မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်မဲ့တစ်ချိန်ထဲမှာပဲမြန်မာရေပိုင်နဲ့အတွင်းလူကုန်ကူးခံရသူတွေအကူအညီလိုအပ်ရင်လည်းမြန်မာတပ်မတော်ကကူညီပေးဖို့အဆင်သင့်ရှိနေတယ်လို့လည်းပြောဆိုလိုက်ပါရယ်မှတ်သိငင်ထိုက်ကတင်ပြပေးပါမယ်
ထိုင်းနိုင်ငံထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကနေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစွန်းလိုက်ပြုံလိုက်တွေ့လိုက်ရပြီးတဲ့နောက်ဒေသရင်းလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ဆွေးနွေးဖို့ထိုင်းဝန်ကြီးချုပ်ကစီစဉ်လိုက်တာဖြစ်ပါတယ်ဒီလ29ရက်နေ့ထိုင်းနိုင်ငံမှာကျင်းပမဲ့အစည်းအဝေးမှာရိုဟင်ဂျာအရေးဆွေးနွေးမယ်ဆိုရင်မြန်မာဘက်ကမတက်ဘူးလို့မြန်မာအစိုးရဘက်ကရည်ရည်ပြတ်ပြောဆိုခဲ့တာလည်းဖြစ်ပါတယ်ထိုင်းနိုင်ငံဘက်က irregular migrant ပုံမှန်ဟုတ်တဲ့ရွှေ့ပြောင်းဝင်ရောက်မှုဆိုင်ရာညှိနှိုင်းဆွေးနွေးပွဲလို့အစိုးရကသုံးနှုတ်ပြီးအစည်းအဝေးဖိတ်ခဲ့တာမို့မြန်မာအစိုးရဘက်ကကိုယ်စားလှယ်ဆင်လွတ်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။သမ္မတရုံးညွှန်ကြားရေးမှူးဦးစောထေကအစည်းအဝေးတက်မဲ့အကြောင်းအခုလိုပြောပါတယ်
။ဟုတ်ပြီဟုတ်ဒီကကံလို့အစည်းအဝေးပေါ့နော်တို့တို့က irregular migrant အော်အလုပ်မျိုးကိုပြောတော့မယ်။ဒီမှာကျွန်တော်တို့ကပူးပေါင်းဆောင်တော်ကိုတင်ရှိလေတော့ပြောထားရတာပေါ့။ပူးပေါင်းကိုလည်းတက်တက်ပြီးတော့အော်မျိုးရဲတော့ပြောတော့အကြောင်းပြန်သွားမှာ။ဟုတ်အကြောင်းပြန်ဖို့ကလည်းအကြောင်းပြန်သွားမှာ
။ထိုင်းနိုင်ငံဘက်ကိုနှဲဆက်ဖြတ်ကျော်ပြီးတရားမဝင်ဝင်ရောက်သူတွေရောလက်တလောကပလီပင်လေပင်နဲ့မလကရေးလက်ကြားမှာကန့်ကန့်မရဘဲဒုက္ခရောက်နေကြတဲ့လှေစည်းပြေဒုက္ခသည်တွေဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့သုံးနှုံပြောဆိုကြတာတွေကိုမြန်မာအစိုးရဘက်ကပယ်ချထားပါတယ်။ဒီလူတွေထဲမှာမြန်မာနိုင်ငံသားတွေဖြစ်တယ်လို့အထောက်ထားပြနိုင်ရင်အချိန်မီပြန်ခေါ်မယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောထားတာပါ။ဒါပေမဲ့လည်းပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြတဲ့ထောင်ထဲချီတဲ့လှေစည်းပြေဒုက္ခသည်တွေအတွက်လိုအပ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့အတွက်တော့မြမရေတက်တဲ့လေတက်ကအဆင်သင့်ရှိတယ်လို့လည်းသမရာယုံညွှန်ကြားရေးမှူးကပြောဆိုပါတယ
်။ကျွန်တော်တို့ရေပြေတော့ဝင်အဲ့ဒါလည်းတော့အဲ့တခုခုဖြစ်ကြတယ်ကျွန်တော်တို့ကဟိုဆောင်ရည်ဒီဟိုဝယ်ရှိရတော့ဖော်ပြတာကျွန်တော်တို့အဲ့ဒီအားနာတော့လူသားချင်းစာနာမှုအတော့ရှိတော့ရပြောဆောင်တော့အတင်းရှိတယ်ဆိုပြောတာပါ
မြမပင်လေပြင်းရေပိုင်နဲ့ထဲမှာလူကုန်ကူးစုတွေရဲ့လှုပ်ရှားမှုတွေကိုလည်းထိထိရောက်ရောက်ကင်တွယ်မယ်လို့မြမဆူရကပြောပါတယ်ပြီးခဲ့တဲ့ရပိုင်အတွင်းမှာပဲလူကုန်ကူးစုတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံကိုတွားရောက်မဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား12ဦးတို့မြမရခိုင်ကမ်းရိုးတန်းမှာတောင်းတင်ခဲ့တာမို့အခုအညီပေးပြီးနေရရင်ပြန်ပို့ခဲ့ရတယ်လို့ဦးစောထေးကပြောပါတယ
်ဒီတော့ရကမ်ဘူးချောင်းကအဲ့မှလေတိတုတ်ရောက်နေတယ်ကြံလေးကျေရပွားပြီးတော့စစ်တဲ့ချိန်မှာစစ်တဲ့ရောက်တွေ့တယ်။သူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုပကားကစိတ်ကန်းကနေမလေးရှားနိုင်ငံကိုပွားမယ်ဆက်လီပေါ်မှာဝူးဝူးချင်းသွားတယ်။အဲ့မှမလေးရှားကိုသွားဖို့တမောပေါ်ဆောက်နေတဲ့ချိန်မှာမလေးရှားကိုအဆင်မပြေတော့တဲ့သူတို့နေရာကိုပြန်ဖို့မဆိုပြီးတော့မေလ15ရက်နေ့အနည်းငယ်7နိုင်မှာဆက်လီနဲ့ပြန်ဖို့အဲ့ဆက်လီကကျွန်တော်တို့ဟိုဘန်လာမြန်မာနိုင်ငံအလေတန်းရောချောင်းဝအမျိုးမျိုးရှိတဲ့ပင်လယ်ကြီးခုံစင်ခိုင်းတဲ့ကောင်ကသူတို့ရေနောကန်းနေတဲ့ကျွန်တော်တို့မြန်မာဘက်ပေါင်တော်ဘက်ရောက်လာတယ်လို့သိရတယ်အဲဒီတော့အဲစတဲ့ကျွန်တော်တို့ပေါင်တော်ခရိုင်ပေါ့လောက်ဝကပြန်ရောက်လောက်ဝကကိုပြန်ပြီးတော့လွတ်တော့
ဒီလ29ရက်နေ့ထိုင်းနိုင်ငံမှာကျင်းပမယ်ပုံမှန်မဟုတ်တဲ့ရွှေပြောင်းဝင်ရောက်သူများဆိုင်ရာနိုင်ငံစုံအစည်းအဝေးမှာတော့ထိုင်းမြန်မာမလေးရှားတို့တက်ရောက်ကြမှာဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့အမေရိကန်ပြည်ထောင်စုဘက်ကလည်းတက်ရောက်မယ်လို့ပြောဆိုထားပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေရဲ့အရင်းမြစ်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကပြဿနာတွေဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပြီးမလေးရှားဒုတိယပြည်ထောင်ရေးဝန်ကြီးကတော့မြန်မာအစိုးရအနေနဲ့ပြည်သူတွေကိုဖိနှိပ်အုပ်ချုပ်မှုမရှိစေဖို့အာဆီယံဖွဲ့ဝင်နိုင်ငံတွေဘက်ကပြက်ပြက်သားသားပြောကြားဖို့လိုအပ်ပြီလို့ပြောဆိုခဲ့တာပါမြန်မာဘက်ကတော့ဒေသရင်းလူကုန်ကူးမှုကြောင့်ဖြစ်ပေါ်လာရတဲ့နေဆက်ဖြတ်ကျော်ကြသူတွေအရေးမြန်မာနိုင်ငံတွင်ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ထွက်ပြေးကြရတဲ့ရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့မြန်မာဘက်ကအပြစ်ပုံချမယ်ဆိုရင်တော့လုံးဝလက်ခံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်